ရောက်ကိုရီးယားအစိုးရကိုတွေ့ဆုံဆွေးနွေးရေးစပွဲစီရောက်လာအောင်ပိတ်ဆို့အရေးယူတန်းခတ်မှုတွေတုံးဖို့လိုသလိုတန်တမန်ရေးအရာလည်းစူးစမ်းဖို့လိုတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဧပြီလ26ရက်နေ့တုန်းကအထက်လွှတ်တော်အမတ်တွေကိုအလေးထားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနိုင်ငံဆောင်ပါဝင်တဲ့ဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာမရှိသလောက်ဖြစ်နေချိန်မှာပဲတရုတ်ရဲ့အခမ်းအကဏ္ဍကအရေးပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့လို့တရုတ်ဘက်ကမြောက်ကိုရီးယားပေါ်မှာဘလောက်အတိုင်းတာအထိဖိအားပေးနိုင်မှာပါလဲ။ Beijing မြို့တော်က VOA သတင်းတောက် Bill Ike သတင်းသုံးသပ်ထားတာကိုမဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
။မြောက်ကိုရီးယားအစိုးရနျူကလ িয়ার အစီအစဉ်ဆက်လုပ်ဖို့အတွက်အဓိကဖိအားပေးနိုင်သူဟာတရုတ်အစိုးရဖြစ်တယ်လို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပြီးခဲ့တဲ့ရက်ပိုင်းကပဲသဘောတူခဲ့ကြပါတယ်။တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားအပေါ်သူတို့တားနိုင်သလောက်ဖိအားတွေပေးထားပြီးဖြစ်တယ်လို့လေ့လာသူတချို့ကပြောကြပါတယ်။မြောက်ကိုရီးယားအတွက်အဓိကပိုးကုန်ဖြစ်တဲ့ကြောင်မီသွေးတရုတ်နိုင်ငံရဲ့တင်သွင်းမှုကိုတရုတ်ကဒီနှစ်စံပိုင်းမှာဖြတ်တောက်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံသားငွေကြေးစီးဆင်းမှုကိုလည်းတင်းကျပ်ခဲ့ပါတယ်။မြောက်ကိုရီးယားဘန်တွေနဲ့ဆက်သွယ်လုပ်ကိုင်မှုကိုတရုတ်ဘန်လုပ်ငန်းတွေအားလုံးရပ်လိုက်ပြီလို့တရုတ်နိုင်ငံ Liaoning Academy of Social Science ကမြောက်ကိုရီးယားရေးရကျွမ်းကျင်သူလျူချောက်ကပြောပါတယ
်။两国有史以来最严厉的
မြောက်ကိုရီးယားအပေါ်တရုတ်ကအပြင်းထန်ဆုံးဒဏ်ခတ်မှုတွေလုပ်ခဲ့ပြီးပါပြီ။တရားမှုတွေချက်ချင်းမရှိသေးပေမဲ့ရှိလာပါလိမ့်မယ်လို့လျူကပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားမှာဓာတ်ဆီဈေးတွေတိတိတတ်တတ်တက်သွားခဲ့တာကတရုတ်အစိုးရကြောင့်လို့တချို့ကထင်ပါတယ်။မြောက်ကိုရီးယားကိုတရုတ်ကလောင်စာတင်ပို့မှုမကြခင်ရပ်လိုက်နိုင်တာကြောင့်မြောက်ကိုရီးယားအစိုးရကဓာတ်ဆီတွေလောင်နေတယ်လို့တချို့လေ့လာသူတွေကသုံးသပ်ပါတယ်။ဒီမှာမှုတွေမြင့်တက်နေချိန်မှာစစ်ဖက်သုံးအတွက်အဓိကဦးစားပေးတာဖြစ်မယ်လို့တချို့ကလည်းပြောကြပါတယ်။တရုတ်ကမြောက်ကိုရီးယားအပေါ်တစ်ဖက်သက်အရေးယူတန်းခတ်ပိတ်ဆို့မှုတွေလုပ်မဲ့ပုံမရပေမဲ့နောက်ထပ်နျူကလ িয়ার ဆန်တက်မှုတွေလုပ်လာရင်တော့တရုတ်ကမြောက်ကိုရီးယားကိုစွဲအင်တင်ပို့မှုကန့်တက်ချက်တွေလုပ်လာနိုင်ပါတယ်။အဲဒီလိုလုပ်လာရင်မြောက်ကိုရီးယားအစိုးရအတွက်ကပြည်သူတွေအတွက်ပါထိခိုက်နိုင်တယ်လို့ရှန်ဟိုင်းမြို့မှာရှိတဲ့ဖူဒန်တက္ကသိုလ်ရဲ့ကိုရီးယားလေ့လာရေးဌာနဒါရိုက်တာကိုင်ဂျီယန်ကတွက်ပါတယ
်
။စွမ်းအင်လောင်စာတင်ပို့မှုတရုတ်ကရပ်လိုက်ရင်နျူကလ িয়ার လက်နက်ထုတ်မှုတွေရောမစ်ဆိုဒုံးနည်းပညာတီထွင်စမ်းသပ်နေတာတွေရောမြောက်ကိုရီးယားစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်သွားနိုင်ပါတယ်။တာမန်ပြည်သူတွေလည်းတော်တော်လေးအထင်အားနိုင်ပါတယ်။ဒါကြောင့်ဒီလိုပြင်းထန်တဲ့ဒဏ်ခတ်မှုကိုသတိထားလုပ်ရမှာပါ။နောက်ဆုံးမဖြစ်တော့မှဒီလိုဒဏ်ခတ်တင်တယ်လို့ထင်တယ်လို့ပြောတော့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အရေးကြီးဆုံးမဟာမိတ်အဖြစ်မြင်ရပေမဲ့မြောက်ကိုရီးယားမှာကင်ဂျွန်အွန်ခေါင်းဆောင်ဖြစ်လာတဲ့ကဆက်ဆံရေးသိပ်မပြေလည်တော့ဘူးလို့ဘေကျင်းက VOA သတင်းတောက် Bill Ike ကပြောပါတယ်။2008ခုနှစ်ထဲကရပ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ဆန်ရ6နိုင်ငံဆွေးနွေးပွဲပြန်ဆဖို့ကင်ဂျွန်အွန်စိတ်မဝင်စားသလောက်ပါ။သူတက်လာပြီးကလေးကနျူကလ িয়ার ဆန်တက်မှု3ကာနဲ့မစောင်းတုံးပြစ်လို့မှုပေါင်း10ကာကျော်လုတ်ခဲ့ပြီးပါပြီ။နောက်ထပ်နျူကလ িয়ার ဆန်တက်မှုတစ်ခုလည်းမကြခင်လုတ်နိုင်တယ်လို့စီးရေးလေလာသူတွေကတွက်နေကြပါဗျ။ကင်ဂျွန်အန်အနေနဲ့တရုတ်နိုင်ငံစီကိုလည်းတခါမှမတွားသေးပါဘူး။တရုတ်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသလိုနိုင်ငံရဲ့စီးပွားရေးကိုဖွင့်ပေးအောင်ကြိုးစားတဲ့သူ့ရဲ့ဦးလေးကင်ဆုံတက်ကိုလည်း2013ခုနှစ်မှာတုတ်တင်ခဲ့ပါဗျ။တရုတ်ရဲ့နျူကလ িয়ার ဆိုင်ရာတန်တမန်ဝူဒါဝီကိုဒီလစံပိုင်းကမြောက်ကိုရီးယားကိုဆေလွှတ်ဖို့ကမ်းလှမ်းခဲ့တာကိုလည်းမြောက်ကိုရီးယားအစိုးရကလက်မခံခဲ့ပါဘူး။မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်တရုတ်ကသဘောမကျပေမဲ့ထူးခြားပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်မဲ့ပုံမရဘူးလို့တောင်ကိုရီးယားနိုင်ငံ Trade တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကတိကလည်းဖြစ်အရှေ့မြောက်အာရှလုံခြုံရေးဆိုင်ရာပညာရှင်လည်းဖြစ်တဲ့ Daniel Pinkston ကပြောပါတယ
် The types of strains and stresses that could destabilize North Korea
နော်ကိုရီးယားနိုင်ငံမတိမငင်ဖြစ်ပြီးစိတ်ကိုထူကြတဲ့အပြောင်းအလဲတွေဖြစ်သွားမှမျိုးအစိုးရအပြောင်းအလဲဖြစ်သွားမှမျိုးလောက်အထိတရုတ်ကလုံမယ်လို့ကျွန်တော်မထင်ပါဘူးအဲ့လိုလုံလို့သူတို့အတွက်အကျိုးရှိတယ်လို့တရုတ်ကမယုံပါဘူးသူတို့မှန်ကောက်မှန်မယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့တရုတ်ကမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်သတိပေးတဲ့အနေနဲ့စစ်ဖြစ်အောင်လုပ်နေတဲ့နိုင်ငံတိုင်းသမိုင်းတရံခံဖြစ်လိမ့်မယ်ဆိုတဲ့အဒီတာအာဘော်ကိုတရုတ်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်တရုတ်ကအမေရိကန်အစိုးရအပေါ်အရင်ကလိုပြင်းထန်တဲ့ဝေဖန်မှုတွေမလုပ်တော့ဘဲမြောက်ကိုရီးယားအစိုးရအပေါ်ခက်ပြက်ပြက်ပြောလာတဲ့တရုတ်ရဲ့နည်းပြဟာကိုလေ့လာသူတော်တော်များများကလည်းသတိပြုမိကြပါတယ
် These editorials that we're seeing also reflect the you know the problem that there isn't really a handler of the relationship
ကျွန်တော်တွေ့နေရတဲ့အကြီးကျယ်အပေါ်တွင်မှာမြောက်ကိုရီးယားဘက်ကရခံသူမရှိတဲ့ပြဿနာတွေထင်ဟပ်နေပါတယ်တရုတ်နဲ့ဆက်ဆံရေးမှာနှစ်ပေါင်းများစွာညှိနှိုင်းပေးခဲ့တဲ့ဂျင်ဆွန်ပြက်လည်းမရှိတော့ဘူးဆိုတော့တော်တော်လေးခက်ခဲနေုံရပါတယ်။တရုတ်ဘက်ကတကယ်ကိုစိတ်ပြတ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ဩစတြေးလျနိုင်ငံကနိုင်ငံတကာမူဝါဒရေးရာလိုဝီအင်စတီကျူကနိုင်ငံတကာလုံခြုံရေးအစီအစဉ်ညွှန်ကြားရေးမှူး UN Graham ဖြစ်ပါတယ်။ မြောက်ကိုရီးယားအရေးကိုအဓိကဖိအားပေးနိုင်သူဟာတရုတ်ဖြစ်တယ်လို့အမေရိကန်ကဆိုပြီးတရုတ်ကိုဖိအားပေးဖို့နားချတိုက်တွန်းနေတာပါ။ဒါပေမဲ့တရုတ်တို့ကန့်ကွက်နေတဲ့ Third Dawnlet Network ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအမေရိကန်ကတပ်ဆင်ထားလိုက်ပြီးမို့တရုတ်ကအမေရိကန်တို့လိုလားတယ်လို့လိုက်လုပ်ပါမလားဆိုတာကလည်းမေးခွန်းထုတ်เสียဖြစ်နေပါရဲ့ရှင်။